သမိတ်ကအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပြားဟာဒီကနေ့မိထီလာမြို့မှာလှည့်လည်ကြည့်ရှုခဲ့ပါတယ်။အကြံဖက်မှုကျွလွန်သူတွေကိုဖမ်းဆီးအပြစ်ပေးနိုင်ဖို့အရေးကြီးတယ်လို့ Mr. နံပြားကပြောခဲ့တယ်လို့အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်ကနေလုံခြုံရေးယူလိုက်ပြီးတဲ့နောက်လုံခြုံမှုကိုခံစားလာရတယ်လို့မြို့ကန်တွေကလည်းပြောပါတယ်။ဒီကြောင်းပြေဆုံးကိုတော့ကုချိုချိုသိန်းကဆက်ပြီးပြောပြမှာပါရှင်
။ဒီကနေ့ဗိုလ်ထူးနေကစပြီးရုံရင်းဆန်ခအကြံဖက်အဓိကယုံတွေဖြစ်ခဲ့ပြီးတော့လူတွေတေဆုံးတန်ရာရခဲ့တဲ့မိတ္တလာမျိုးစီမြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးအကြံပေးပုဂ္ဂိုလ် VJ နံပြားဒီကနေ့တွားရောက်ခဲ့တာပါ။ကြာတာပရီနေ့မှာတစ်ဖက်နဲ့တစ်ဖက်အကြံဖက်တိုက်ခိုက်မှုတွေအရှိန်မြင့်ပြီးတော့လူတေဆုံးတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ခြင်းကလေးကအသက်အိုးအိမ်စီးစိမ်ပျက်စီးဆုံးရှုံးရတာတွေအတွက်ဝမ်းနည်းရပါကြောင်းကြေညာချက်ထုတ်ပြန်ပြီးပြောဆိုခဲ့တဲ့မစ္စတာနံပြားကဒီကနေ့မှာတော့အပြစ်ကျူးလွန်သူတွေကိုအရေးယူနိုင်ရေးကိစ္စအလေးထားပြောသွားပါတယ်။
Who has perpetrated this violence, it is important that they be caught and they be punished.
ဒီအကြမ်းဖက်မှုတွေကိုကျူးလွန်တဲ့ဘယ်သူကိုမဆိုဖမ်းဆီးပြီးတော့အပြစ်ပေးအရေးယူနိုင်ဖို့ကိစ္စဟာအရေးကြီးပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စိုးရိမ်ကြောက်ရွံ့ပြီးနေအိမ်တွေကနေထွက်ပြေးပြီးတော့အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြသူတွေကိုလည်းမစ္စတာနံပီးယားလှည့်လည်ကြည့်ရှုခဲ့ပါတယ်။အိမ်တွေ၊ဗလီကျောင်းတွေဖျက်ဆီးခံရတာကြောင့်သူတို့တွေဟာမလုံခြုံမှုကိုခံစားနေရတယ်ဆိုတာသူအထင်ရှားတွေ့ခဲ့ရပါတယ်လို့မစ္စတာနမီယာကပြောပါတယ်သူတို့တွေကိုအစားအစာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနေပြီးအခြေခံလိုအပ်ချက်တွေနဲ့ပတ်သက်လို့စောရကတက်တာမျိုးမရှိဘူးလို့လည်းဆိုပါတယ်သူတို့တွေဟာစိုးရိမ်ထိတ်လန့်နေကြတဲ့အကြောင်းဒီဖြစ်ရပ်ကိုရာဇဝတ်ပြစ်မှုအဖြစ်မြင်သင့်ပြီးတော့လူမှုအဝန်အဝိုင်းကြားပြဿနာအဖြစ်မပြောင်းလဲပြစ်သင့်မဲအတူတကွနေထိုင်ကြဖို့တင်ယူသင့်ပါတယ်ဆိုတာကိုသူအလေးနဲ့ပြောဆိုခဲ့တယ်လို့မစ္စတာနမ်ဘီယာကပြောပါတယ်စနေနေ့ညနေပိုင်းအထိနောက်ဆုံးရတဲ့သတင်းတွေပေါ်မူတည်ပြီးအစိုးရပိုင်သတင်းမီဒီယာတွေကနေကြေညာခဲ့တာအရတေဆုံးသူအရေအတွက်ဟာ32ယောက်အထိရှိသွားပြီဖြစ်ပါတယ
်ရက်ွက်အပြက်စင်းရတဲ့မှာစုစုပေါင်းတေဆုံးသူ22ဦးရဲ့ရုံလုံးများကိုထပ်မံရှာဖွေတွေ့ရှိခဲ့ပါတယ်အစိုးရရုံလုံးများဟာရုပ်စင်းအင်ကပြောင်းရင်းနေပြီးအနေနဲ့လူမျိုးသားသာခွဲခြားနိုင်ခြင်းမရှိတော့ကြောင်းသိရှိရပါတယ်မိတ်ဆွေများမျိုးမှာဖြစ်ပေါ်တဲ့စုစုချက်ပတ်မှုဖြစ်တဲ့ကြောင်းဒီနေ့ညနေပိုင်းအထိရရှိတဲ့သတင်းများကြောင့်ဒေသနဲ့စုစုပေါင်း32ဦးရှိပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ
။ဗုဒ္ဓနေ့မှာရုံရင်းဆန်ခတ်အခြေအနေစဖြစ်ပြီးတဲ့နောက်ဒေသဆိုင်ရာတာဝန်ရှိသူတွေကပုံမှန်144ထုတ်ပြန်ပြီးအခြေအနေကိုထိမ့်သိမ့်မှုစူးစမ်းခဲ့သေးပေမဲ့မတည်ငြိမ်ခဲ့တာကြောင့်တောက်ကြာနေ့မှာသမရဦးသိန်းစိန်ကအရေးပေါ်အခြေအနေကြေညာခဲ့တာပါ။အဲဒီနောက်မှာစစ်တပ်ကလုံခြုံရေးကိုတာဝန်ယူခဲ့တဲ့အတွက်မြို့ကန်တွေကဝမ်းသာကြပါတယ်။
ပါချလလလွယ်တဲ့ပုံမှာကိုကျော်ကြီးကိုကျွန်တော်တို့ကကျေးဇူးတင်ပါတယ်သမနာကြီးကိုဒီလို့စာအရင်ရက်တည်းကထုတ်မှဆိုရင်ကျွန်တော်ဒီတဲ့ငြိမ်းချမ်းမှုရမှာပါဒီတဲ့အေးချမ်းမှုရမှာပါအဲကျွန်တော်တို့အနေနဲ့ပါချလထုတ်တဲ့ပုံမှာအင်တာမဝန်တာမိပါတယ်ဝင်လဲဝင်လိုက်လဲလဲကျွန်တော်တို့ကြိုးဆိုပါတယ်ကျေးဇူးလည်းတင်ပါတယ
်ကိုကဗုဒ္ဓဘာသာဆိုပေမဲ့လည်းမထောင်ရဲပါဘူးကလာရတဲ့ဆိုကလာနဲ့ရောပြီးခုံမှန်ထစ်မှန်ကြောက်လို့ပတ်ပြေးနေအခုကျတော့မာရှယ်လော့ထုတ်ပြီးဆိုတော့ကိုယ့်ဘက်ကငြိမ်းချမ်းသွားပြီလို့ထင်ပါတယ်။ငြိမ်းချမ်းစေချင်ပါတယ်။ဘာဖြစ်တဲ့ပြဿနာနဲ့တနိုင်ငံလုံးတစ်မျိုးလုံးလို့ဆုံချုံရတာပေါ့
။အကြံဖက်တိုက်ခိုက်မှုတွေကြောင့်လူရပေါင်းများစွာအိုးရင်စွန့်ထွက်ပြေးခဲ့ကြရပေမဲ့အခုတော့သူတို့ရဲ့နေစဉ်ဘဝတွေကိုပုံမှန်အခြေအနေအတိုင်းပြန်ပြီးရှင်သန်နေထိုင်ဖို့အတွက်ဘေးကင်းလုံခြုံမှုစပြီးခံစားနေရပြီဆိုတာမြို့ကန်တွေကိုယ်တိုင်ပြောဆိုတာတွေမှာတွေ့ရပါတယ်။ရေးပေါ်အခြေအနေကိုဘယ်တော့ပြန်ပြီးရုပ်သိမ်းမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဘာသာဝင်အသီးသီးအနေနဲ့ဥပဒေနဲ့အညီငြိမ်းချမ်းစွာနေထိုင်ကြဖို့နဲ့မလိုလားတဲ့ပြည်ပခောက်တွေမှာပါဝင်ပတ်သက်မှုမရှိရေးဝိုင်းဝန်းစောင့်ထိန်ပေးကြဖို့မေတ္တာရက်ခံပန်ကြားထားတဲ့ဘာသာပေါင်းစုံချစ်ချည်ညီညွတ်ရေးအဖွဲ့ရဲ့ကြေညာချက်တစ်ခုကိုဒီကနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ။